င်းနေခင်ဗျာကျွန်တော်ဒီကနေ့ဦးကျင်းကြီးကိုမိကျင်းနေကြတာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဘလောက်ထိတိုးတက်ကောင်းမွန်လာပြီလဲစစ်တကအနာသိမ့်ပြီးတော့စစ်ကောင်စီအုပ်ချုပ်လာခဲ့တာလည်းပဲတစ်နှစ်ရဲ့သုံးပုံနှစ်ပုံကျိုးခဲ့ပြီဖြစ်ပါတယ်ဆိုတော့တရားဥပဒေစိုးမိုးမှုဘလောက်ရှိပြီလဲနောက်တစ်ခါညီတို့ပြပြရတယ်လို့ကျွန်တော်မပြောချင်ပါဘူးပြပြတော့ရင်တော့ဘယ်ကောင်းတော့မလဲအဲ့ဒါတိုင်းပြည်ရဲ့အေဂျင့်သာယာမှုပေါ်လေဘလောက်အခြေအနေကောင်းလာလဲဆိုမိကျင်းဖြစ်ပါတယ်
တရားဥပဒေစိုးမိုးမှုအဆင့်ကတော့အနည်းဆုံးအဆင့်တောင်ပြောမယ်ဆိုရင်မရှိတော့ဘူးလို့ပြောရင်ပုံမှန်ပဲပေါ့နော်ကျွန်တော်တို့မှာစီရင်ထောင်းဥပဒေရှိတယ်တရားမျှတမှုရှိကြောင်းအများမြင်စရာအကြီးဆိုကျွန်တော်တို့စီရင်ထောင်းဥပဒေရှိတယ်အဲ့ဒီဟာကိုသူတို့ကမလိုက်နိုင်ဘူးလို့တရားဝင်ကြီးညာလိုက်လေဆိုတော့နိုင်ငံသားများကြီးလွတ်လပ်ခွင့်ကိုကာကွယ်တဲ့ဥပဒေဆိုတော့24နာရီတဲ့ပုံမချိုးရလူကြောက်ကိုဖမ်းပါတယ်။အလူဖမ်းဝရမ်းပါရမယ်။ရှားဖွေဝရမ်းပါရမယ်။ပိုင်းရွက်အတွင်းဝင်ဝင်ရောက်ခွင့်ရှားဖွေခွင့်တွေခွင့်ပြုချက်ရှိမှလုပ်ရမယ်။နောက်တစ်ခါကနောက်ယုံခံမလိုက်ရဘူး။သူတယောက်ကတော့ချိုးဖောက်ခံရရင်ရဲတိုင်းမှုဖို့မပေးလို့ရှိရင်အဲ့မှုဖို့ဝဲတဲ့ရဲကိုအေးယူရမယ်။ဆိုတဲ့ဥစ္စာတွေအားလုံးကိုမလိုက်နာတော့ဘူးလို့ဒါဖေဖော်ဝါရီလ23ရက်နေ့မှာကြေညာလိုက်တယ်။ပုံချိုးကြီးမရောက်လို့လည်းတကယ်အရေးကြီးတဲ့နိုင်ငံသားတွေကိုကာကွယ်တဲ့ဟာတွေဖြစ်လိုက်တာပေါ့နော
်ဆိုတော့ဒီဟာကသူကအရေးယူအပြစ်ပင်းမဲ့အတွက်လူကိုလိုက်ရှာတာပေါ့လေနိုင်ငံရေးတွေဘာတွေသူတို့ကိုဆန့်ကျင်မှုနဲ့မပတ်သက်တဲ့သာမန်ပြည်သူတွေဇေယောင်ဇေဝယ်တွေဝန်ထမ်းတွေစသဖြင့်သူတို့တွေရဲ့ဘဝကတော့ဒီဘောင်ထဲမှာဘလောက်ထိလွတ်လွတ်လပ်လပ်လှုပ်ရှားမှုရှိနိုင်ပါသလဲသူတို့တွေရဲ့အနေထိုင်တော့ကျဉ်းကျပ်သလားသူတို့တွေကဒီလိုပဲဖန်စီအရေးယူမှုတွေဘလို့အဖက်လူဆောင်နေရာညတွေးရပါလားသူတို့ဘဝကဘယ်လောက်ထိလုံခြုံလွတ်လပ်မှုရှိနေပါလဲရောသာမန်ပြည်သူတွေလှုပ်ရှားသူတက်ကြွလှုပ်ရှားသူတွေမဟုတ်ဘဲပြောရင်ပေါ့လေန
ောက်ကျွန်တော်ပြောတဲ့ကာကွယ်တဲ့ဥပဒေမလိုက်နာတော့ဘူးလို့ပြောရတဲ့အခါကျတော့လက်ရှိအစိုးရပြည်သူကာကွယ်ပေးတဲ့အစိုးရမဟုတ်တော့ဘူးမဟုတ်တဲ့အခါကျတော့သူတို့ကအလုပ်ချင်အောင်ပစ္စည်းလုမယ်လူတတ်မယ်အမီးရှို့မယ်အဲ့ဒါလေသူတို့ကသူတို့လုတ်ချင်လို့လုတ်ခွင့်ရှိသွားပြီသူတို့ခံယူလိုက်ပုံရတယ်။ဘာလို့ဆိုအခုကလူပေါင်း1000ကျော်အသက်ခံရတယ်။အဲ့တော့ကမီးရှို့ခံရတယ်ပစ္စည်းတွေလုခံရတယ်မြို့ပေါ်ကျောင်းရန်ကုန်မြို့ပေါ်မှာကပစ္စည်းတွေအိမ်ထဲဝင်ပြီးရှိုက်တဲ့အချိန်တည်းစက်နိုင်တစ်ချက်ဝင်လာတယ်ပစ္စည်းတွေယူသွားတယ်။ပတ်စံတွေယူသွားတယ်။စားတဲ့နောက်စားတွေယူသွားတယ်အဲ့ဒါမျိုးတွေကျွန်တော်တို့သွားတွေ့ရတယ်ပေါ့။အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒူရီယာနဲ့ဘာဖြစ်လာလဲဆိုတို့ပညာတတ်တွေကဟာဒီလိုလုံးမယ်ဆိုရင်လူကိုသေးသေးလေးကြီးခုကနေတာပဲဒီလိုလူတတ်ပစ္စည်းလူအဲ့အာမျိုးတွေလုံးလို့မရဘူးလေဒါဆိုရင်လူကိုသေးသေးလေးကြီးခုကနေတယ်ဆိုရင်ဥစဉ်ကြီးရှိတယ်ဒါကြောင့်မို့ခုကန်ရမယ်ဆိုတဲ့အကွေးတွေဝင်လာတယ်ပေါ့ဗျာအဲ့ဒီခါမှာလူတို့ကတို့ပြည့်ဂျုံငယ်လေးကစပြီးတို့တရားလုံးပါတက်နေနေမှာခုကန်မှုစူးစမ်းလာတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်
အခုဖန်စီပြီးတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့လူတွေကိစ္စလည်းကြားပါရတယ်။တရားရုံးမှာစစ်ဆီးတယ်အဲ့ဒီတရားဆွဲဆိုရဲဆိုရဲကိစ္စတွေကတော့တရားဥပဒေနဲ့ညီညွတ်ပါရလားစစ်နေရရှိရတဲ့တရားသူတွေစစ်ဆီးနေတဲ့ကိစ္စတွေအဲ့ဒါကဘယ်လောက်ထိဥပဒေတိုင်းဖြစ်နေပါသလဲ
။တရားရုံးနေမှာဖြစ်နေတဲ့ကိစ္စတွေကတော့တရားမျှတမှုလုံးဝမရဘူး။အပေါ်ကြောက်ရတဲ့ခါကျတရားသူကြီးတွေဥရိယာရှိပြီရဲရရှိပြီတုံတုံမှမတုံရဘူးအဲ့တော့အကျုပ်တရားအောင်နေကြတာဒါတရားနဲ့တုံမရနိုင်ဘူးသို့တော်လည်းပဲဒီစိတ်ကောင်စီကနေပြီးတော့လူငယ်ချမ်းသာခွင့်တွေရှော့ပေါ်လာအခြေရင်လုပ်တယ်အဲသူတို့ဘက်ကလည်းလိုက်ရောတယ်ပေါ့ဗျာသို့တော်လည်းအဲ့ဒါတွေမလုံလောက်ဘူးဖြစ်တယ်ဘာလို့လို့ရှိရင်လူပေါင်း9900လောက်ဟိုအင်းစိန်ထောင်မှာအားငါးကြီးနိုင်ငံရေးမှုတွေနဲ့ဖန်ဆီးထားတဲ့လူတွေတယောက်မလုံဘူးဖြစ်နောက်တစ်ခုကတော့ဗာလဲဆိုတော့စစ်ကုန်တင်တဲ့ဟာတော့တိတ်ချေချေဝေးစစ်မိပါဘူးအများဆုံးပြစ်ဒဏ်ချရတာပါပဲဆိုတော့အရက်ဖက်တရားရုံးနေမှာဆေးရတဲ့အခါမှာတော့အရှိနေဒီခုံခွင်းပြူတာတို့နောက်ကုဟန်ချစ်ပါဘူးပြေးတာတို့အဲတေလိုပဲဒီတက်တီးပြတာတို့အဲ့လောက်ကြီးအထိုက်တော့လုပ်ပြီးတော့သူလည်းအများဆုံးပြစ်ဒဏ်ချရတာပဲသူနဲ့ဒီနိုင်ငံရေးမှုနဲ့ငါကာကြီးခါဝေးကြီးဒါဝင်းချုပ်ကြီးဆိုရင်အများဆုံးပြစ်ဒဏ်ချပြီးတော့
ညာတော့အတိုင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လူလူအမှုမျိုးဆိုလို့ရှိရင်တော့နိုင်ငံတကာအထူးစိတ်ဝင်စားစောင့်ကြည့်နေရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ရောက်တဲ့တိုင်းမှမကန်ဖြစ်လာလိမ့်မယ်လို့မျှော်လင့်လို့ရနိုင်ပါရဲ့လား
အဲ့ဒါကတော့ဒေါ်စုကတော့မ တော့ဥပဒေလေးစားလဲဆိုဥပဒေတိုင်းလုပ်တာကျမဥပဒေနဲ့အညီခုခံပဲလို့သူရှင်းနေပြီပြောတယ်ရှင်းနေတယ်ညွှန်ကြားတယ်ပေါ့နော်သူတို့ကတော့ဥပဒေနဲ့အညီသူတို့ဘက်ကတတ်နိုင်ကြမြတ်အပန်းလေးကိုတင်ပြပြီးခုခံမှာတော့သိရတယ်ဆိုတော့ဘလောက်အောင်မြင်မယ်မအောင်မြင်လဲဆိုတော့ကျွန်တော်တို့ကတော့သိနေပါတယ်ဆိုတော့နမိတ်ကျူမပတ်ချင်ပါဘူးနော်ဆိုတော့လည်းပဲအချုပ်တစ်ခုကျွန်တော်ပြောချင်တာတော့သူကတော့ဟောပါဗျာအဲ concern relation မှာကြောင်းချင်းရဆိုင်ကဥပဒေတစ်ခုရှိတယ်အဲ့ဒါတရုတ်မီဒီယာတကူကဗဂျုံမီမင်းအောင်လည်းအင်တာဗျူးလုပ်တယ်နောက်ဆုံးမေးခွန်းမှာမီဒီယာပါမိတယ်ဒေါန်ဆန်းစုကြည်အာနာရှိနေတော့အတိုင်းပြည်တော်မှာထားဆောင်နေစဉ်တော့ကောင်းကောင်းကောင်းကောင်းလုပ်ခဲ့လူစားပါလားလို့မီးတယ်မီးတဲ့အခါမှာဂျုံမီမင်းအောင်လည်းပြုံးပြုံးရှိရတယ်မှတ်မှားလေးကောင်းကောင်းကောင်းလုပ်ခဲ့ပါလေလို့ပြောတယ်အဲ့ဒီဟာကျွန်တော်တို့လောမှာတော့သိယူကြည့်အမြင့်ဆုံးပုဂ္ဂိုလ်ကနေတရားဝင်ပြောတာစဉ်းစားရမှလည်းပါပါအဲ့ဒါဒီလိုပတ်တန်းနေရှိပါအဲ့ဒီအရာဆိုရင်တော့ကောင်းမွန်လုပ်ခဲ့တဲ့လူတယောက်သူကဝန်ခံထားရင်တရားမစွဲသူစင်ဘူးပေါ့ဗျာဒါတော့ conservation ပေါ့နော်အကြောင်းချင်းရဆိုင်ရာဥပဒေအနေနဲ့ကျွန်တော်တို့ညင်အောင်ပြောရပ
ါဟုတ်ကဲ့ဒါကတော့စစ်ကောင်စီဘက်ကပေါ့ဆိုတော့သောသောကဦးကြီးနင်းပြောခဲ့တယ်လို့ပြည်သူပြည်လုံးကတော့ဟာခုခံကာကွယ်ပိုင်ခွင့်တော့ငါတို့လုပ်ရမှာပဲဒီတိုင်းတော့လုပ်ရမှာပဲလို့လုတ်တဲ့နေရမှာတော့အလွန်ကျွံလှုပ်ဆောင်မှုတွေမရှိဘူးလားတချို့ကိစ္စတွေတော့ကြားနေရတယ်ပေါ့လေဒလန်လို့ဆိုတာအထောက်ထားမဲ့ပေါ့ဗျာသူတို့ဘက်ကလည်းပဲသူတို့မှာလည်းတရားဥပဒေတွေမရှိတော့အထောက်ထားတွေနဲ့ပြမှုထင်ရှားတာတွေဘယ်လို့သက်သက်ပြပါလဲပေါ့လေဒီစဉ်းစားရင်လည်းပဲဥပါဖြင့်ရင်ဒင်းရဲတို့ဘာလို့ဘာမှမဆိုင်ဘဲနဲ့သေဆုံးရတဲ့လူတွေရှိမယ်လို့ထင်ပါတယ်အဲ့ကိစ္စတွေနဲ့ပတ်သက်တော့ဦးကြည်မြင့်ဘယ်လိုပြောချင်ပါလဲသူကခုနကကျွန်တော်ဆက်ပြော
ပြနေတယ်တရားမျှတမှုရှိကြောင်းအများမြင့်စီရာဒီစဉ်းစားဥပဒေထောက်ကူ66မှာထောက်တော်မောင်းမောင်းလို့တရားသူဖွဲ့ရနေပြီ။ဥပဒေပြုခဲ့တာပါ။အဲ့တော့အဲ့ဒီကတရားမျှတမှုရှိကြောင်းဆိုတာဟိုဘက်ကလည်းပဲစစ်ကောင်စီဘက်ကလည်းပြပေါ့ဗျာ။သူတို့တတ်တယ်မေးရှို့တယ်ခေါင်းကိုပစ်တာတွေဘလို့တရားမျှတမှုရှိတယ်ဆိုတာကိုပြပေါ့တတိထောက်ထားတယ်။ဒီဘက်ကလည်းပဲဖေဖော်ဝါရီလထဲမှာလည်းဆန္ဒပြတဲ့နှစ်ပတ်လောက်အတွင်းဘာသနတ်မှလည်းမကိုက်ဘူး။ဒီတိုင်းပဲအဲ့ဒါလည်းနဲ့မဲ့ဆန္ဒပြတာ။အဲ့ဒီပြနာတာတွေပြစ်တတ်တယ်ပြစ်တတ်တယ်ဘယ်တော့တော့ပြစ်လဲဆိုမတ်လ29ရက်တော်လာရင်မှာတရက်ခင်းနဲ့လူ190လောက်ပြစ်တတ်ခံရတယ်ခေါင်းတွေကိုဝင်ပြစ်တာအဲ့ဒီဟာတွေတက်တည်ပြရနေတယ်ပေါ့ဗျာအဲ့ခါမှာအဲ့ဒီမှာအထုတ်ထိတ်တွေရောက်ပြီးတော့လူငယ်တွေကဘာလို့လဲပြန်ချမယ်ဆိုစိတ်ကြီးတာခုခံကာကွယ်ပတ်ရှင်ရှိတယ်ဆိုတော့အချက်ကိုဒီဘက်ကတော့ပြနေတယ်ဒီဘက်ကလည်းစက်ကန်စားလည်းပြပေါ့ဗျာသူတို့ဘာကြောင့်ဒီလိုလုပ်ရလဲဆိုတော့လည်းပြအဲ့လိုပြတဲ့ခါမှာနိုင်ငံတကာကတော့အကြမ်းဖက်မှုကိုလုံးဝလက်မခံဘူး။တကွာလုံးဝကကြမ်းဖက်မှုအမှန်ရင်တော့ရှုတ်ချတယ
်။ဦးကြည်မြင့်ရဲ့အတွေ့အကြုံကမြန်မာနိုင်ငံသမိုင်းတစ်လျှောက်မှာဟိုးဆူရဆက်ဆက်မှာလည်းပဲအဲ့လိုရဲတွေဘက်ကလွန်ကျွန်ပြီးတော့လုံခြုံမှုထင်းထင်းရင်းနဲ့အဲ့လိုဖြစ်သွားတာလည်းအများကြီးရှိခဲ့ပါတယ်။အဲ့ဒီလူတွေကိုပြန်ပြီးတော့အရေးယူရဆိုတဲ့အစဉ်အလာများရှိခဲ့ဘူးပါလား။အဲ့လိုမှတ်မိသလား။အဲ့လိုပြန်ပြီးအရေးယူ
ရဆိုတာလည်း60နှစ်နောက်ပိုင်း7 July မှာလည်းမရှိပါဘူး။လောက်တမအရေးကြီးလေးအဲ့အမျိုးစုံပေါ့ဗျာအဲ့ဒါဒီမှာလည်းမရှိပါဘူးဂျွေအောင်တော်လာကြီးမှာလည်းမရှိပါဘူးတပ်ပစလုံးကထပ်ပြီးထက်ထက်လဲလဲကျူးလွန်နိုင်ရဲတာအဲ့လိုအရေးယူမှုမရှိလို့ဆိုတဲ့ဥစ္စာကျွန်တော်တို့သွားကြည့်ရပါတ
ယ်ဟုတ်ကဲ့သွားသွားဦးတင်ပြောရဲမှာအစိုးရအဆက်ဆက်ကိုဖော်ပြသွားတယ်ဆိုတော့ NLD အစိုးရဥထုတ်ခဲ့တဲ့ငါးနှစ်တာကာလမှာပေါ့ရှိခဲ့ပါလားအဲ့ဒါမျိုး
ကျွန်တော်လုံးနေရတော့ NLD အစိုးရနဲ့လည်းပြန်ဖြစ်နေတယ်ပြန်ဖြစ်နေတာကျွန်တော် NLD ပါတယ်ဝင်နေမှာအပါတီဝင်မှလည်းမဟုတ်ကျွန်တော်တို့ကတရားဥပဒေရှုထောင်ရတယ် NLD ရဲ့ဝေဖန်တာပဲတရားရေးရကိုမထိန်းခင်နေမြခင်ဗျားတို့ခင်ဗျားတို့အစိုးရကလည်းဘာမှတုံးရခင်ဗျားတို့ကလည်း2008ကိုပြအောင်2008ရကျမတို့မှလုပ်ပန်ခွင့်မရှိဘူးတရားရေးမှလည်းကျမတို့တရားစီရင်ခန့်ခွင့်မရှိခင်ဗျားတို့ကလည်းပြောမှာပဲသူကချုပ်တို့ကလည်းပြောမှာပဲအဲ့တော့ခင်ဗျားတို့ကလည်းတာဝန်ရှိတယ်ခင်ဗျာအဲ့လိုတာဝန်မရှိဘူးလို့ပြောလို့မရဘူးဆိုတော့အစင်တစိုက်ကျွန်တော်တို့စိုက်လိုက်မှတ်တာပြောလာခဲ့တယ်သို့တော့အစိုးရနဲ့အစိုးရပဲဖြစ်ပါ
ဟုတ်ကဲ့နောက်ဆုံးတစ်ခုအနေနဲ့ညီကုန်းချုပ်အနေနဲ့ခက်တူတူပြောချင်တာကတော့ဥတီမြင့်မျော်လင့်ပါသလားမြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာနိုင်မယ်လို့ဘယ်ကျင်းလောက်မှများဖြစ်လာနိုင်မယ်လို့မျော်လင့်ပါလဲကဲဒီစ
စကစားဘက်ကနေပြီးဖေဖော်ဝါရီလ2022ခုနှစ်အပြည့်ခက်ရက်ဆက်လိုက်တာနိုင်ငံတကာတောင်းဆိုနေတဲ့အကြမ်းဖက်မှုတွေရပ်ပါဆိုတာတွေကိုသူစပြီးလိုက်ရောပြီနောက်တစ်ချက်ကအဲနိုင်ငံရေးအကျဉ်းသားတွေရှုတ်ပါဆိုတဲ့အဆင့်သူလည်းစဉ်းစားနေမှာပဲ။ကမ္ဘာနိုင်ငံကြီးတွေအကုန်လုံးကလည်းပဲစစ်စရဒီဖြည့်ရှင်ငင်းညာနဲ့မျိုးသုံးပါလို့ပြောတာအပေါ်မှာအဲကျွန်တော်ထင်တာကတော့ ပထမကြီးမဲအောင်နိုင်တယ်စနားလိမ့်မယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့ကနှမျိုးပဲရှိတယ်တစ်က peacekeeping force UN ကချုပ်ပြီးတော့မှစစ်ဆန်ညှိနှိုင်းတာကိုအတင်းတော့မှာဒါမှမဟုတ်လေပထမကြီးမဲအောင်နိုင်ကမ္ဘာနိုင်ငံတွေရပို့ဆိုချက်တူနားထောင်ပြီးတော့တော့တိုက်ရောပြီးတော့ပြည်တွင်းငင်းဒီကိုအချင်းချင်းပဲစစ်ဆန်ပြည်ကြီးငင်းငန်းပြီးတော့လာဒီမိုးစင်းနိုင်ငံတော်ကြီးကိုထူထောင်မလားဆိုတဲ့လမ်းကြောင်းပေါ်မှာတော့ကြောက်အဲ့ဒီလမ်းကြောင်းပေါ်ကြီးအလုံးလေးနဲ့ရောက်လို့အောင်မြင်သွားရင်ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးနိုင်ငံဖြစ်မယ်ကျွန်တော်ဒီကုန်းချုပ်တရားပါတယ်ခင်ဗျာ